ဝါဒေတာပန်ဆက်မှာကျင်းပခဲ့တဲ့တုံးရကြံကြီးလကံကအပြစ်ခတ်ရစေးလက်မှတ်မထိုးတဲ့တိုင်းသားအဖွဲ့တွေအတွက်ဘယ်လောက်များအရေးပါခဲ့လဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့လက်မှတ်မထိုးတဲ့အဖွဲ့တွေကကျွန်တော်တို့ကြားထဲမှာစူးစီးညီညွတ်မှုတွေကျွန်တော်တို့ဘယ်လောက်ထိလုပ်မလဲ။ဆက်လက်ပြီးတော့မှတိုက်ပွဲတွေပြင်းထန်လာမယ်ဆိုရင်ကျွန်တော်ကြားထဲမှာညီညွတ်မှုကပြီးတော့မှစူးစီးမှုပုံပြီးအကောင့်ဖို့လူတွေအတွက်ဒီအခုလောက်တဲ့ညီလာခံကတော်တော်လေးအရေးပါတယ်လို့ပြောလို့ရပါတယ်
။တိုက်ပွဲတွေပို့ပြီးပြင်းထန်လာရင်စူးစီးညီညွတ်မှုလူတွေအခြေအနေဆိုတာဘယ်လိုပုံစံမျိုးလေးတွေတရောင်းနဲ့တရောင်းပေါင်းစည်းသွားဖို့ရှင်းပြပေးပါလားခင်ဗျာ။
ဟုတ်ကဲ့လောလောဆယ်အခြေအနေကတော့ကျွန်တော်တို့တကယ်ဟိုအများကိုထုတ်ဖော်ဖွင့်ဟပြနိုင်မဲ့စူးစီးမှုမျိုးတော့မရဘူးဒါပေမဲ့ကျွန်တော်တို့ဟိုတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေတစ်ဖက်နဲ့တစ်ဖက်ကတော့အရင်ကထက်တော့ပိုပြီးညီညွတ်မှုတွေပိုရှိလာတယ်ကျွန်တော်တို့အပြန်အလှန်နားလည်မှုတွေပိုပြီးအားကောင်းလာတယ်အဲကျွန်တော်တို့ဒီထက်တစ်ဆင့်ပိုတက်လာနိုင်မယ်ဆိုရင်တော့ဥမာ UNFC လိုမျိုးအားကောင်းတဲ့တပ်ပေါင်းစုတစ်ခုဟိုအဆင့်ထိဖြစ်လာနိုင်ပါတယ်
โอเคอุเซียซูโลราครับเนี่ย UNFC โลตะชาน้องตะพั่วพั่วมั้ยဆိုရဲ့သဘောလားခင်ဗျာဘယ်လိုပုံစံမျိုးလဲခင်ဗျာ
ဟုတ်ကဲ့အဲ့ရချင်းနေတိလောလောဆယ်ကတော့ကျွန်တော်တို့ UNFC မှာပဲအကုန်လုံးစုဆောင်တယ်ဒါပေမဲ့ UNFC အဖွဲ့မှာလည်းတချို့ကအပြစ်ခံစနစ်မှာထုံသွားပြီဆိုတော့ကျွန်တော်တို့ပြန်တုံးတက်နေတာရှိပါတယ်ဆိုတော့လူအပ်လာမယ်ဆိုရင်တော့ကျွန်တော် UNFC ကိုပြင်ဆင်တာမျိုးတုံးမဟုတ်လဲကျွန်တော်တို့တခြားနာမည်တစ်ခုနဲ့စူးစီးမှုတရက်ကိုခေါ်တာမျိုးဟိုစားတဲ့ဖြစ်အဲ့လိုကျွန်တော်ဆွေးနွေးပါတယ်ဒါပေမဲ့လောလောဆယ်အချင်းနေကတော့ကျွန်တော်တို့တခြားလုံဆောင်ဆရာတွေရှိနေသေးတဲ့အတွက်ကျွန်တော်တို့ကြားထဲမှာတော့အဲ့အဆင့်ကြီးတော့ကျွန်တော်မရောက်သေးဘူးဆက်သွယ်ရေးအဆင့်ကြီးလည်းကျွန်တော်တို့ဆောင်ရွက်ပေးတာဖြစ်ပါတယ်ဆိုတော့ကျွန်တော်စူးစီးညီညွတ်မှုကအပြည့်ပြောအရင်ကထက်ဆိုင်တော့ပိုပြီးအားကောင်းလာတယ်ပြောလို့ရပါတယ
်တခြားပုံစံမျိုးနဲ့အစ်တတစ်ခုဖွဲ့စည်းမယ်ဆိုရင်ဝါလို့ကျွန်တော်ခုလောဆယ် UNFC မှာမပါတဲ့အဖွဲ့တွေပါပါလာနေလားခင်ဗျာ
ဟုတ်ကဲ့အဓိကကျွန်တော်တို့ဝါတို့မိုင်းလာတို့ပါလာဖို့ပဲကျွန်တော်စဉ်းစားတာပါဆိုတော့အကုန်လုံးကျွန်တော်တို့စုဆောင်ပြီးတော့မှကျွန်တော်တို့ဒီလိုအလုပ်လုပ်နိုင်မဲ့နေရာတစ်ခုကျွန်တော်စဉ်းစားလို့အဲ့လိုဟိုစူးစီးမှုတွေလိုအပ်တယ်လို့ကျွန်တော်တို့တုံ့တက်တာပါဒါပေမဲ့လို့တဲ့အခြေအနေတော့ကျွန်တော်တို့လှုပ်ဆောင်နိုင်ခြင်းမရှိသေးဘူးတခြားနည်းနဲ့အဲ့ဒါနာကျွန်တော်တို့ဂျာရဲမှာအပြန်လက်ဆက်တွေ့တဲ့ပူပြီးမှအားကောင်းတဲ့ဆက်တွေမှုတွေကနေဆောင်ရွက်တာမျိုးပဲကျွန်တော်တို့ဟိုစတင်မှဖြစ်သွားတယ်
။ခုဆိုရင်ခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းကျွန်တော်တို့ဒီ SSB နဲ့လည်းအစိုးရဝိုင်းဟောတော်တော်ကိုထိုးစစ်ဆင်နေအနေထားပေါ့လေ။ဒီတန်းဘလောက်ဖွဲ့နဲ့လည်းမကြာခဏကိုတိုက်ပွဲဖြစ်နေတော့ကျတော့ဒီလိုအဖွဲ့တွေကိုကျန်တဲ့အဖွဲ့စီရဲ့ကူညီပေးဖို့ဘလို့စေးရကူညီပေးဖို့များဆွေးနွေးခဲ့တာများရှိလားခင်ဗျာ
။ကဲကျွန်တော်တို့လောလောဆယ်အခြေအနေကတော့တစ်ဖက်နဲ့တစ်ဖက်ကတော့အပြန်လာပူးပေါင်းဆောင်ရွက်မှုမျိုးတွေရှိပါတယ်။ဒါပေမဲ့အဲ့ဒါလိုစစ်ရေးအရတိုက်ရိုက်ကူညီပေးတာမျိုးတော့ကျွန်တော်တို့ဟိုဒီမှာစီဝဲထဲမှာလည်းကျွန်တော်မဆွေးနွေးဘူး။ကျွန်တော်တို့ဆောင်ရွက်တာမျိုးလည်းမရှိပါဘူး။ဒါကတော့အဖွဲ့စည်းတစ်ခုနဲ့တစ်ခုဆက်ဆံရေးကြားမှာပဲရှိပါတယ်။ကျွန်တော်တို့အားလုံးနဲ့ဆိုင်တဲ့စုစုစီဝဲထဲမှာဆိုတာမျိုးဆောင်ရွက်တာမျိုးဆွေးနွေးတာမျိုးမရှိပါဘူး။ကျွန်တော်တို့အဓိကကတော့နိုင်ငံရေးရစီးရရတွေကျွန်တော်ဘလို့အပြန်အလှန်ပြောင်းဆောင်ရမယ်စသဖြင့်မူတဘောရလောက်ပဲကျွန်တော်ဆွေးနွေးကြတာပါ
ဟုတ်ကဲ့ခင်ဗျညီလာခံကထုတ်ပြန်တဲ့ကြေညာချက်ထဲမှာတရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်ကိုဆက်ဆံရေးအဖွဲ့တွေဖွဲ့စည်းသွားမယ်လို့သိရပါတယ်ခင်ဗျအဲ့ဒါကဘလို့ဆောင်ရွက်သွားမှာလဲခင်ဗျဟ
ုတ်ကဲ့အဲ့ဒါပဲကျွန်တော်တို့အဓိကဆက်ဆံရေးအဖွဲ့တွေကျွန်တော်တို့အပြန်အလှန်ကျွန်တော်တို့အဖွဲ့စည်းတိုင်းကဆက်ဆံရေးအဖွဲ့တွေကျွန်တော်ပေးကြမယ်ကျွန်တော်ဒီပန်းဆက်မှတူတူအလုပ်လုပ်ကြမယ်စသဖြင့်ကျွန်တော်တဘောတူထားတာပါဆိုတော့ကျွန်တော်ဒီထက်ပိုပြီးကောင်းတဲ့ဆက်သွယ်မှုတွေကျွန်တော်လုပ်ဖို့ကျွန်တော်တဘောတူကြတာပါ
ဟုတ်ဆရာကြီးဒီမှာနယ်စပ်တည်ငြိမ်ရေးအတွက်ကိုတရုတ်အစိုးရကိုဘလို့ပါဝင်ကူညီပေးဖို့တောင်းဆိုသွားဖို့ရှိလဲခင်ဗျ
ဟုတ်ကဲ့တိုက်ပွဲတွေတအားပြင်းထန်လာမယ်ဆိုရင်တော့ဒီနယ်စပ်ကကျွန်တော်တို့ဒီမြန်မာအစိုးရကိုဖိအားပေးဖို့နော်တိုက်ပွဲတွေရှော့ချဖို့စသဖြင့်အဲ့လိုဆောင်ရွက်နိုင်တာကတရုတ်ကပူပြီးဆောင်ရွက်နိုင်တယ်ဩဇာနဲ့ပူပြီးတရားမှုရှိတယ်အဲ့ဒါတို့ကြောင့်ကျွန်တော်တို့တရုတ်အစိုးရကိုလည်းအကူအညီတောင်းပါမယ်တရုတ်အစိုးရကိုကျွန်တော်တို့တိုက်တွန်းသွားမယ်ဆိုပြီးကျွန်တော်တဘောထားချတာပါ
ဆရာကြီးဒီတရုတ်အစိုးရတော့ဒါသူနယ်စပ်ကိုလည်းတည်ငြိမ်စေချင်တယ်သူကလက်နက်ကင်အဖွဲ့အလုံးပါမလဲသူကအပြစ်ခတ်ရစေးကိုလက်မှတ်ထိုးတဲ့တဘောထားရှိတယ်လို့သိရတယ်လေခုဒီညီလာခံကရော
ဟုတ်
ကဲ့ဟိုဒီအပြစ်ရအဖွဲ့အလုံးပါမလက်မှတ်ထိုးမယ်ဆိုတဲ့သဘောများထပ်ပြီးတော့ချခဲ့လာခင်ဗျဘယ်လိုပုံစံမျိုးလေးစဉ်းစားခဲ့တာရှိတယ်ခင်ဗျ
အဲ့ဒီလိုတိကျတဲ့ဆုံးဖြတ်ချက်မျိုးတော့ကျွန်တော်တို့မချပါဘူးဒါပေမဲ့ကျွန်တော်တို့ဒီတိုင်းနာလက်နက်ကိုင်အဖွဲ့အကုန်လုံးကတော့နိုင်ငံပြည်ထနာကိုနိုင်ငံပြည်နဲ့ဖြည့်ရှင်တော့မယ်ကျွန်တော်ဒီလိုအင်အားသုံးပြီးအကြံဖက်ဖြည့်ရှင်တာမျိုးကတော့ဘလို့မှအဖြေထွက်မှာမဟုတ်ဘူးလက်ရှိအစိုးရတော့ဟုတ်တော့သူအလုပ်တွေရွေးကောက်ပွဲလည်းတအားနီးကနေပြီဖြစ်တဲ့အတွက်တော့နောက်တက်လာမယ့်အဆွေရနဲ့ဆိုရင်တော့ကျွန်တော်တို့ဒါနိုင်ငံကြီးဆက်လက်ဆွေးနွေးတာမျိုးဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ဆုံးဖြတ်ချက်တွေကျွန်တော်ချပါတယ
်အဆွေရတက်မတက်ခင်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုစေးရဖီးရမပေးဘူးတောင်းဆိုတာကိုလည်းတွေ့ရတယ်လေဟုတ်ကဲ့တကယ်လို့တက်မတော်ဘက်ကထိုးစစ်တွေပို့ပြီးပြင်းထန်လာမယ်ကျယ်ပြန့်လာမယ်ဆိုရင်ရောဆရာတို့ဘယ်လိုဆောင်ရွက်သွားဖို့များစဉ်းစားထားလဲခင်ဗျာ
ဒါကတော့တဖွဲ့ချင်းစီအနေနဲ့ပဲကျွန်တော်ဆိုင်ပါတယ်တဖွဲ့ချင်းစီအနေနဲ့ကျွန်တော်ဒီလိုလုပ်မယ်ကျွန်တော်တို့ကတော့ဒါကိုနယ်မြေကိုခုခံကာကွယ်တိုက်ခိုက်သွားရမှာပဲဖြစ်တယ်အသက်နဲ့ဆုံးတော့ကျွန်တော်တိုက်ပွဲအချိန်ကြီးကျွန်တော်တို့ဆောင်ရှားနေတာဖြစ်ပါတယ်ရွေးကောက်ပွဲကာလဒီအစိုးရနောက်တက်လာမယ့်အစိုးရကဘယ်လိုလဲကျွန်တော်မသိခဲ့စကြဘူးဟုတ်ကဲ့ကျွန်တော်တို့ကတော့အသက်နဲ့ဆုံးတိုက်ပွဲတွေရှော့ချသွားမယ်အသက်နဲ့ဆုံးဖြည့်သွင်းမှုတွေမဖြစ်အောင်ကျွန်တော်တို့ဖက်ကဆောင်ရှားသွားမယ
်ဒီလိုဆိုရင်ဆရာတုံးရတာညီလာခံအပြီးမှာထုတ်ပြန်ချက်ခုနှစ်ချက်လဲကြေညာချက်ထုတ်ခဲ့တယ်ပေါ့ခင်ဗျာအဓိကအနှစ်သာရကဘာများအစိုးရကိုတောင်းဆိုရလို့ပြောလို့ရနိုင်မလဲခင်ဗျာ
ကျွန်တော်တို့လော လောဆယ်အစိုးရကိုတောင်းဆိုလာကတော့တိုက်ပွဲတွေရက်စရက်ဆိုင်တွေပါထုံးစစ်တွေရက်ပေးပါနောက်တကယ်လို့ရွေးကောက်ပွဲပြီးသွားပြီဆိုတော့နောက်ပြလာတဲ့အစိုးရကနိုင်ငံတူဆိုဆွေးနွေးမှုတွေစဖို့ကျွန်တော်တို့နိုင်ငံတကာနိုင်ငံနည်းနဲ့ဖြစ်ရှင်းတော့ဖို့အဲ့လိုတိုက်တွန်းတောင်းဆိုထားတာမျိုးကျွန်တော်အဓိကလုပ်ပါတယ
်အပြည့်ရလက်မှတ်ထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးတဲ့အဖွဲ့တွေကိုလက်မှတ်မထိုးတဲ့အဖွဲ့တွေရပါတော့ထိုင်းနိုင်ငံမှာတွဲဆောင်မဲ့လို့လည်းသိရတယ်လေဒါကအလုံးပါဝင်ရေးအတွက်ကိုတိုးတက်မှုရှိလာနိုင်လားခင်ဗျာဘာလို့များဆွေးနွေးကြဖို့ရှိလဲခင်ဗျာ
အာဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ UNFC ကလည်းရှိနေတော့ UNFC ကဥဆောင်ပြီးတော့မှဒီအပြည့်ရလက်မှတ်ထိုးသွားပြီးတဲ့အဖွဲ့တွေကိုတင်ပြီးနေဆွေးနွေးဖို့အချိန်ရှိပါတယ်အသေးစိတ်လုံးကတော့ကျွန်တော် UNFC ကပဲဥဆောင်ပြီးငွေကြေး FCC လက်ရှိထားတော့ UNFC ကနေပဲကျွန်တော်တို့ဒီအပြည့်ရဒီတာဖွဲ့နဲ့မရက်ဒီတာဖွဲ့ကြားထဲမှာဘယ်လိုညီနိုင်မှုတွေလုပ်မယ်ဆိုတော့ဆောင်ရွက်အဲ့လိုပဲကျွန်တော်တို့ဆောင်ရွက်သွားမယ်လို့ပဲကျွန်တော်နားလည်ပါတယ
်ဆရာအဲ့ဒါဘယ်ကျင်တော့ဖြစ်နိုင်မလဲခင်ဗျာ
အာကျွန်တော်ကတော့တိတ်တော့မကြတော့ဘူးကျွန်တော်ကြားထဲမှာတချို့ဆွေးနွေးညီနိုင်တဲ့လုပ်ငန်းပြင်ဆင်မှုတချို့ရှိပါတယ်အဲ့ဒါတွေကမကြခင်ကျွန်တော်ထင်တာချင်းမိုင်မှာဒီတပတ်အတွင်းတော့ပြေးနိုင်ကြလိမ့်မယ်လို့ထင်ပါတယ
်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့တိုင်းသားဖွဲ့တွေကဘယ်လိုသဘောထားများရှိကြလဲဆွေးနွေးကြတာများရှိလားခင်ဗျ
ာဟုတ်ကဲ့ကျွန်တော်တို့တိတ္တဒေါ်ဆန်းစုကြည်အပေါ်သဘောထားတော့ကျွန်တော်မဆွေးနွေးပါဘူးဒါပေမဲ့နောက်တကယ်တက်လာမယ့်အစိုးရကတကယ်လို့ NLD မဲနိုင်လို့အစိုးရဖွဲ့နိုင်တဲ့အဆင့်ထိဖြစ်လာမယ်ဆိုရင်ပေါ့နောက်ဘယ်လိုပဲဖြစ်အစိုးရတက်လာမယ့်အစိုးရနဲ့ဆိုရင်တော့ကျွန်တော်တို့ကဒီမြန်မာပြည်ပြည်ရေးစီရစဲဖို့ပြီးတော့ကျွန်တော်နိုင်ငံကြီးတက်လာနိုင်ငံကြီးကဖြည့်ရှင်တော့ဖို့ကျွန်တော်လက်တက်ပူးပေါင်းဆောင်ရွက်သွားမယ်ကျွန်တော်ကြိုဆိုသွားမယ်ကျွန်တော်အဲ့လိုတဘောထားပါမယ်ဒီတော့အဆက်စုကြီးတက်လာမယ်ဆိုရင်တော့ကျွန်တော်တို့ဟိုမြို့မိုင်းတဲ့ဟာတွေနိုင်ငံကြီးတက်ပနာကိုနိုင်ငံနီးလာနဲ့ဖြည့်ရှင်ဖို့ပြည်ပြည်စီရစဲဖို့ကပူပြီးအလားအလာပူကောင်းတာပေါ့
တာဖုန်းချိုး RF ရကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ